စကိုင်းတိုင်းကရွှေဘိုဝက်လက်နဲ့အရာတော်မြို့နယ်တွေကိုစစ်အုပ်ချုပ်ရေးနယ်မြေတွေဖြစ်စစ်ကောင်စီကထတ်တူတမ်းမှလိုက်တဲ့အတွက်အရောင်းဝယ်အသွားလာတွေခက်ခဲနိုင်တယ်လို့ဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီလိုစစ်အုပ်ချုပ်ရေးကျင်ညာလိုက်တာကြောင့်အခြေအနေတွေပိုဆိုးလာနိုင်တယ်လို့လည်းဒေသခံတွေကယူဆနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုသားညုံပြပြပေးပါအောင်ခင်ဗျာ
။ဖေဖော်ဝါရီ22ရက်နေ့ညကစကိုင်းတိုင်းကရွှေဘိုဝက်လက်နဲ့အရာတော်မြို့နယ်၃မြို့နယ်ကိုပစိပုံအခြေခံဥပဒေဆိုင်ရာပုံမှန်169ရဆူပြီးတော့စစ်ကောင်စီကနေပြီးတော့စစ်အုပ်ချုပ်ရေးကျင်းပပါတယ်အခုလိုကျင်းပလိုက်တဲ့အတွက်မြို့နယ်အတွင်းသွာလာလုပ်ကံရေးတွေမှာအခက်အခဲတွေပိုရှိလာနိုင်တယ်ဆိုပြီးတော့ဒေသခံတွေကစိုးရိမ်နေပါတယ်စစ်အုပ်ချုပ်ရေးကျင်းပလို့ရှိရင်ည6နာရီကနေပြီးတော့မနက်6နာရီအထိသွာလာခွင့်တွေကန့်သက်တာတွေရှိလာနေတာမဟုတ်လို့ဒေသခံတွေအပြင်ခီးသွာလာသူတွေပါအခက်အခဲတွေကြုံရနိုင်တယ်လို့ရှီဘူမြို့ကန်တူကပြောပါတယ
်ဒီကတော့သူတောင်သားတွေကဟန်ဒီရှင်ရွယ်ကွန်သိန်းတယ်လေကျတော့မနက်6နာရီတို့ဘေးကိုရောက်လာရဆိုတော့သိမပြေတော့ဘူးလေဥပမာသမုဒ္ဒုံနဲ့ဆိုရင်ဗျာဟိုညနေ9နာရီတို့မှလုံသိမ်းတဲ့ဟာတွေလည်းရှိတယ်လေအဲဒီမှာမျိုးကြတော့သွားလို့လာလို့သင်ပြအခုကြတော့6နာရီဆိုတော့လုပ်ငန်းရှင်တွေအဲသမုဒ္ဒုံတွေကတန်ပြတ်ပြီလို့သိမလွယ်တော့ရွှေဘိုမျိုးစွာကထားပါတော့ရွှေဘိုမြေတီနာရန်ကုန်ပါညာကဒီကနေ့ရွှေဘိုကနေသွားလာနေတာကနေ့စဉ်ကဟိုအရေးရှိတယ်လေတော့အဲအဲလမ်းမဆက်သွေးကလည်း6နာရီတို့မှသွားမှဆိုတော့ခီးသွားနေနဲ့လည်းဘယ်လိုမှမတော့ချန်ကြသွားပြန်
အခုလိုမျိုးမာရှယ်လောစစ်အုပ်ချုပ်ရေးအမိန့်ကြေညာရတာဟာလူညိုကြီးတရားဥပဒေစိုးမိုးကြီးနဲ့နေမြေတည်ငြိမ်အေးချမ်းရေးကိုပို့ပြီးတော့ထိထိရောက်ရောက်ဆောင်ရွက်ဖို့အတွက်ကြေညာတာဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါရယ်ဒီလိုမျိုးလူညိုကြီးတရားဥပဒေစိုးမိုးကြီးရဖို့အတွက်စစ်အုပ်ချုပ်ရေးကြေညာပြီးမဲ့စစ်အုပ်ချုပ်ရေးကြောင့်အခြေအနေတွေပို့ပြီးတော့ဆိုးလာနိုင်တယ်လို့ဒေသခံတူကသူ့အမြင်ကိုပြောပါရယ်ဒီ
လိုတော့ဒီလိုလုပ်လိုက်ရင်တော့ဒီနေမြေလို့ဒီလိုစိတ်ထဲမှာထင်တာပေါ့အရင်တော့ကအော်အခုလိုထပ်ပြီးတော့လုပ်မယ်ဆိုရင်ဒီနေမြေကအရင်ထက်အရေးကြီးကိုစိုးမှုတော့ဟောပေါ့ဆိုးတော့မှာပဲပေါ့အခုလို့သူတို့မနက်ချောင်းတောင်တော့လေအဓိကဟိုမပြီးနေနိုင်ဟိုသူတို့ဒီလိုနေလောက်တိုင်းနေဆိုလို့ချင်းရေအာဒီဒီလေးနေရတော့ထိတ်ချုပ်လို့ရတယ်ပေါ့အကြောင်းပဲပေါ့အဲသူမျိုးကအဲ့လိုချင်တယ်ပေါ့ဒါပေမဲ့ဟိုပြည်သူတွေကလည်းသူတို့ငကိုကနေမှသူတို့ဒီလိုဟိုမတရားဖိနှိပ်ချုပ်ချယ်တာဟိုချုပ်ချယ်တာတွေကိုမခံနိုင်နဲ့မခံနိုင်လို့မို့လို့သူတို့တော်လန်နေတယ်အခုကျတော့ကျွန်တော်တို့ပြည်သူတွေလည်းကြောက်လန့်မှုမရှိတော့ဘူးသူတို့ကိုပြန်ပြီးခုခံနိုင်တဲ့အတိုင်းတိုင်းလည်းအများကြီးရှိပါပြီအဲ့ကြောတော့ကူးဘလူးနီးနမှာသူတို့ဟိုလှုပ်လို့မလှုပ်လို့ကျော်တော့ပြန်ပြီးခုခံပါပဲ
စစ်ကောင်စီကအာဏာသိမ်းတဲ့နှစ်နှစ်ပြည့်ဖေဖော်ဝါရီလ2ရက်နေ့မှာစကိုင်းမကွေးချင်းပြည်နယ်ကင်းပြည်နယ်မွန်ပြည်နယ်တရင်းနာရီတိုင်းပဲခူးတိုင်းဒီပြည်နယ်နှစ်တိုင်း၈ခုကမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးကျင်ညာခဲ့ပါတယ်ဒီမတိုင်ခင်ကလည်းချင်းပြည်နယ်မင်းတပ်နဲ့ရန်ကုန်တိုင်းတွင်း6မြို့နယ်မှာစစ်အုပ်ချုပ်ရေးကျင်ညာထားတာပါဒါကြောင့်မလို့အခုစကိုင်းတိုင်းတွင်း3မြို့နယ်ထပ်တိုးတဲ့အတွက်လက်ရှိအချိန်မှာတနင်္ဂနွေလုံးစစ်အုပ်ချုပ်ရေးကျင်ညာခံထားတဲ့မြို့နယ်68မြို့နယ်အထိရှိလာနေပါပြီမြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့နဲ့အပြည့်အဝသူတို့ထိန်းချုပ်နိုင်တဲ့မြို့နယ်198မြို့နယ်ပဲရှိပြီးတော့ကျန်တဲ့မြို့နယ်ပေါင်း132မြို့နယ်ကိုလူမျိုးရေးတူးမြှင့်လှုပ်ဆောင်ဖို့ရှိတယ်လို့အာဏာသိမ်းစစ်ကောင်ဆောင်ကိုယ်တိုင်ကအတီးလင်းဝန်ခံပြောကြားထားပါတယ်ခင်ဗျာ